စစ်တပ်အာဏာသိမ်းတဲ့အဆင့်အလားကမ္ဘာမှာရှိနေတာကိုလုံးဝမလိုလားတဲ့အတွက်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖော်ဆောင်ပြီးနိုင်ငံရေးအရာဖန်ဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေတပ်ဖြတ်မှုတွေရပ်ပစ်ဖို့မြန်မာစစ်တပ်ကိုကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကပြက်ပြက်သားသားပြောဆိုဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာတိုက်တွန်းပြောဆိုလိုက်ပါတယ်
And I hope that the General Assembly will be able to send a very clear message in this direction because we cannot live in a world where military
စစ်တပ်အာဏာသိမ်းတာဟာလုံးဝလက်ခံနိုင်စရာမရှိသလိုအာဏာသိမ်းတာအဆင်လာလို့ဖြစ်နေတဲ့ကမ္ဘာကြီးမှာကျွန်တော်တို့မနေနိုင်တဲ့အတွက်ဒါကိုကုလသမဂ္ဂအထွေထွေညီလာခံကနေပြက်ပြက်သားသားသတင်းစကားပားနိုင်မယ်လို့မျှော်လင့်ကြောင်းပြောသွားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကနေအခုအချိန်ထိစစ်ကောင်စီတက်တွေကြောင့်တေဆုံးရသူ860ကျော်နေပြီလို့နိုင်ငံရေးကျင်းသားများကိုကြီးဆောင်ချော်ရဲ့အသင်း AAPP ကသတင်းထုတ်ပြန်ထားတာဖြစ်ပြီးစစ်ကောင်စီဘက်ကတော့တေဆုံးသူအရေအတွက်ဟာ300ဝန်းကျင်ပဲရှိတယ်လို့ပြောဆိုထားတာပါမြန်မာစစ်တပ်ကိုလက်နက်မယောင်းချဖို့2020နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလေးစားဖို့နဲ့မြန်မာခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားတွေကိုပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂအထွေထွေညီလာခံတောက်ကြံတဲ့အစည်းအဝေးကနေတောင်းဆိုဖို့စီစဉ်ထားတယ်လို့တန်တမန်တွေရဲ့ပြောကြားချက်ကိုကိုကာဘီရိုက်တာသတင်းမှာဖော်ပြထားပါတယ်ဒီတောင်းဆိုချက်ပါဝင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံမှမဲခွဲမဆုံးဖြတ်ခင်မှာပဲအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအထွေထွေညီလာခံကနေပြတ်သားတဲ့သတင်းစကားပါနိုင်မယ်လို့မျှော်လင့်ထားကြောင်းပြောကြားခဲ့တာပါ